ုက္ခသည်ခီးစဉ်ဤနိဒံမင်္ဂလာပါချစ်မိတ်ဆွေတင်ငေါကျွန်ုပ်လိုပဲတိုင်းတစ်ပါးမှာနေထိုင်နေတဲ့သူတို့မဟုတ်မိမိမြို့ရွာနဲ့ဝေးတဲ့တနေရာမှာနေထိုင်နေပါသလားတင်ဟာကိုယ့်ကိုအိုမဲအိမ်မဲလို့ထင်ပြီးမျောလင့်ချက်ပျောက်ဆုံးနေပါသလားတင်မြို့ရွာမှာရှိတဲ့တင်အချစ်ဆုံးမိသားစုဆွေမျိုးအပေါင်းအသင်းနဲ့ဝေးကွာနေပါသလားတင်မျိုးရွာမှာတင်ဟာအခက်ခဲကြုံတွေ့ပေမဲ့လည်းတင်မျိုးရွာနဲ့ဝေးတဲ့နေရာမှာပိုး၍အထီးကျန်ဆန်းခြင်းအကူအညီကင်းမဲ့ခြင်းမျောလင့်ချက်ဆိုတာမရှိတော့သလိုခံစားနေပါသလားတင်ရဲ့ပတ်ဝန်းကျင်အစ်စ်မှာတင်မကြားဘူးတဲ့စကားတန်တွေအနတ်သက်တွေတင်ထိတွေ့ခံစားနေရပါလိမ့်မယ်မိတ်ဆွေတင်ဘဝမှာတင်မနာမလဲတဲ့ဘာသာစကားနဲ့ပြောတဲ့သူတွေနဲ့အတူနေထိုင်ပြီးတော့တင်ရဲ့ဘဝဟာနေ့တိုင်းနေ့တိုင်းအနေရနဲ့ရင်ဆိုင်နေရတယ်လို့ခံစားနေရပါသလားမိတ်ဆွေတင်ဟာဘုရားသခင်ကိုပြစ်မှားပြောဆိုတော်သူသူတပားကိုပြစ်တင်တတ်တော်သူတွေအနေရအမျိုးမျိုးနဲ့ရန်လိုတတ်တော်သူတွေနဲ့အတူရှိနေပါသလားတင်ဟာဆာလောင်မွတ်သိနေပြီးတော့အစားစားဝယ်ဖို့ပတ်စံကိုဘယ်ကရှာရမှမသိဖြစ်နေပါသလားမတိချာမရေရာရှုပ်ထွေးနေတဲ့ပတ်ဝန်းကျင်ကိုမြင်ပြီးတော့တင်ဘဝမှာအားလုံးဆုံးရှုံးသွားသလိုဝမ်းနဲ့ပူဆွေးပြီးမျောလင့်ချက်တွေပျောက်ဆုံးနေပါသလားမိတ်ဆွေတင်းရဲ့ခံစားချက်အားလုံးကိုအပြည့်ဝနားလည်ပေးနိုင်တဲ့သူတယောက်ရှိတယ်ဆိုတာဒီနေရာနေအခိုင်အမာရှင်းရှင်းလင်းလင်းပြောပြချင်ပါတယ်ထိုသူကအသက်ရှင်တော်ဖျားစစ်မှန်တော်ဖျားသူဖြစ်ပါတယ်ပရောဖက်လည်းဖြစ်တဲ့ဆာလံဆရာဒါဝိမင်းကြီးပြောတဲ့စကားကိုနားထောင်ကြပါစို့ငါသည်ထာဝရဘုရားထံသို့အတန်ကိုလွင့်၍ဩဟိ၏ငါအတန်ကိုထာဝရဘုရားထံသို့လွင့်၍ဆုတောင်းပတနာပြု၏ရှေ့တော်၌မိတန်းသောစကားကိုမြှဲ့၍ခံရသောဆင်းရဲဒုက္ခကိုကြားလျှောက်ရ၏အကျွန်ုပ်သည်စိတ်ပြက်လျက်ရှိသောအခါအကျွန်ုပ်သွားသောလမ်းကိုကိုတော်တည်တော်မူ၏အကျွန်ုပ်သွားသောလမ်း၌ကြော့ကွင်းကိုဝတ်ထားကြပါ၏လက်ရဖက်တို့အကျွန်ုပ်ကြည့်ရှုသောအခါအကျွန်ုပ်ကိုတည်ကျွမ်းသောသူမရှိပါပြေလွရလန်းလဲပိတ်ပါ၏အကျွန်ုပ်အသက်ကိုနှမျောသောသူမရှိပါ။အိုးထာဝရဘုရားကိုရော့ကိုအဟစ်ပါ၏အသက်ရှင်သောသူတို့ဤနေရာ၌ကိုရော့သည်အကျွန်ုပ်၏ခိုလုံရာအကျွန်ုပ်ခံစားရအဖို့ဖြစ်တော်မူ၏အလွန်နှိမ့်ချလျက်နေသောအကျွန်ုပ်၏ကြွေးတော်တန်ကိုနားထောင်တော်မူပါဆိုပြီးဒါဝိမင်းကြီးကိုယ်တိုင်ဘုရားသခင်ထံအကူအညီတောင်းလျှောက်ခဲ့ပါသည်ဒါဝိမင်းကြီးဟာကြောင်ရွတ်တတ်သောသူတယောက်လည်းဖြစ်ပါတယ်။သူဟာသူနားမလည်တဲ့ဘာသာစကားပြောတဲ့သူတွေသူ့အပေါ်အကျဉ်းသားတရားမရှိတဲ့သူတွေကြားမှာနေထိုင်ခဲ့ပါတယ်။သူတို့ဟာဒါဝိကိုအမြဲရန်ရှာဒုက္ခပေးဖို့ရန်ဆန္ဒရှိပါတယ်။ဒါပေမဲ့ထိုအခြေအနေမှာဒါဝိမင်းကြီးဟာစစ်မှန်သောဘုရားသခင်ရှိတယ်ဆိုတာကိုတတိယလာမိတယ်။ကဘာမြေကြီးနဲ့ကဘာမြေကြီးအထက်မှာရှိသမျှအရာတွေကိုဖန်ဆင်းပြီးအသက်ရှင်တော်မူသောဘုရားဟာတိုင်းနိုင်ငံတစ်ခုတည်းသို့မဟုတ်လူလက်ဖြင့်စောင့်လုပ်ထားတဲ့အစအဦးထဲမှာပဲရှိတဲ့ဘုရားမဟုတ်ဘူးဆိုတာကိုသူတတိယလာပါတယ်။ထိုဘုရားသခင်ကသူ့ရဲ့အခြေအနေကိုအပြည့်အဝနားလည်ပေးပြီးသူ့ကိုဂရုစိုက်ကာကွယ်နေတယ်ဆိုတာကိုတတိယလာတယ်။ယခုခေတ်ကာလမှာလည်းဘုရားသခင်ကလူတိုင်းကိုအသက်ရှင်ခွင့်အသက်ရှူခွင့်ပေးပြီးကျွန်ုပ်တို့နဲ့အတူနေခြင်းနဲ့ဘုရားဖြစ်တဲ့အတွက်ဘယ်နေရာမဲနေနေစိတ်ပူစရာမလိုပါဘူးမိတ်ဆွေထိုဘုရားသခင်ကတင့်ကိုနားလည်ပေးပြီးအမြဲဂရုစိုက်နေတဲ့ဘုရားဖြစ်ပါတယ်ချစ်မိတ်ဆွေတင်ဟာတင့်ရဲ့မိသားစုတင့်ရဲ့အိမ်ယာတင့်ရဲ့မြေတင့်ရဲ့အလုတ်ကင်တွေအားလုံးဆုံးရှုံးသွားပြီလို့ထင်နေပါသလားဘုရားသခင်တင့်ကိုဘလို့ပုံစံနဲ့ကွဲကွာဂရုစိုက်နေတယ်လဲတင်ဟာဘုရားသခင်နဲ့ဝေးကွာနေပြီးမြတ်ကယူနာကြီးမာသောဖုရားတနာကျင်နာတတ်သောဖုရားလို့တင်ခေါ်နေပေမဲ့လေထိုဘုရားသခင်တင့်ကိုဘလို့နားနဲ့ပေးနိုင်မလဲဆိုတာကိုဒီအရာလေးအဖြစ်သစင်ဝင်ငါပေးပြစေစစ်မှန်သောမြတ်တာကယူနာတရားဆိုတာတင်းနဲ့အရင်နည်းဆုံးအနိကဆုံးသောသူတယောက်စီမှာလာခြင်းဖြစ်တယ်ဆိုတာမှန်ပါသလားမိမိခံစားချက်အတိုင်းသစုံတဦးကတယောက်ကမခံစားပေးနိုင်ဘူးဆိုရင်သူကတင့်ရဲ့အတ္တမှာဘာတွေတွေ့ကြုံရင်ဆိုင်နေရတယ်လဲဆိုတာလဲနားလည်ပေးနိုင်မှာမဟုတ်ပါဘူးပြီးတော့စစ်မှန်တဲ့မေတ္တာကရုဏာလဲကျွန်ုပ်ပေါ်မှာမရှိနိုင်ပါဘူးရှေးဥစွာမှဆ၍ဘုရားသခင်ကလူတွေဒုက္ခဆင်းရဲခံစားနေရတာကိုတွေ့မြင်ခဲ့ပါတယ် ဖျားသခင်ကအမတန်စိတ်မကောင်းဝမ်းနည်းပြီးတော့လူသားတွေကိုတခုခုကူညီဖို့ရန်အတွက်သူဆုံးဖြတ်ချက်ချခဲ့ပါတယ်။ထိုလူသားတွေကိုကူညီတယ်ဆိုတာတင်းနဲ့တနုတ်ကိုဖျားသခင်ကူညီနေခြင်းဖြစ်ပါတယ်။အရာခတ်သိန်းကိုတတ်ဆွမ်းနိုင်တဲ့ဖျားသခင်ကလူစားတီးကိုခံယူဖို့ရန်ဆုံးဖြတ်ချက်ချခဲ့ပါတယ်။ထိုလူသားနာမည်ဟာယေရှုလို့ခေါ်ပါတယ်။ထိုယေရှုကလည်းတင်းနဲ့တနုတ်လိုပဲကိုယ်ပိုင်အိမ်မြေယာမရှိတဲ့လောကကြီးမှာဒုက္ခတဲ့အဖြစ်နေထိုင်ခဲ့ပါတယ်။ထိုယေရှုအကြောင်းလေးကိုသမသစ်ကျမ်းစာအုပ်မှာရေးသားထားတဲ့အတိုင်းအတနုပ်ပြောပြခြင်းပါတယ်။